Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ2ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေလိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရမ်းမထွန်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ IS အဖွဲ့ကနာမည်ဝှက်နဲ့ကြီးညာထားတဲ့ခေါင်းဆောင်တွေဘယ်သူဆိုတာသူအတိအကျသိတယ်လို့သမ္မတ Trump ကပြောပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာဂုဏ်သွေးရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပေါ်ရှိပါတယ်ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံတွေကဆွေပြောင်းလူသမားတွေကိုကာကွယ်ပေးရေးလက်တွဲလှုပ်ဆောင်ဖို့သုံးနိုင်ငံသဘောတူထားပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေအပြီး Bush Institute ရဲ့အစီအစဉ်နဲ့ American ပြည်တော်စုကိုလေ့လာရခီးရောက်နေတဲ့မြန်မာနိုင်ငံကလူငယ်အဖွဲ့တစ်ဖွဲ့နဲ့ဆွေးနွေးချက်ကိုလည်းအခုလိုကြားရမှာပါ။
သမရ Bush ကကျွန်တော်တို့နဲ့တွေ့ပြီးတော့ကျွန်တော်တို့အမေဖြစ်တယ်လို့တယ်။ပြီးတော့ Laura Bush ကကျွန်တော်တို့ Bolton Farm ကိုခေါ်သွားတယ်။အဲ့မှာ Development တွေကိုဘယ်လိုလုပ်ရသလဲဆိုတာကိုကျွန်တော်တို့ပြတယ
်။ Good Soul Aid မှာပြေဆုံးကိုတရင်းနေပြီးမှနားဆင်ရပါရမယ်။အဲဒီနောက် American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့တင်းတင်းစုံစမ်းစစ်ဆေးဖို့အောက်လွတ်တော်ကမဲခွဲဆုံးဖြတ်ပြီးအခြေအနေထိုင်းနိုင်ငံနဲ့အဖမ်းခံနေရတဲ့မြန်မာနိုင်ငံသားတွေကိုပြန်လည်လဲပြောင်းပေးတဲ့ကိစ္စနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့နာအေးကန်းကုန်တင်ကားတဲ့လူ39ဦးသေဆုံးမှုနဲ့ဆက်ဆက်နေတဲ့လူကုန်ကုန်မှုပြဿနာစတဲ့သတင်းလာတွေကိုနားဆင်ရမှာဖြစ်ပါရယ်။အခုတော့ပထမဆုံးစင်နစ်မနက်ဖက်ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ။
IS အစံရောက်ဝါဒီဖွဲ့ကသူတို့ရဲ့ခေါင်းဆောင်တဲ့အညီကိုကြေညာလိုက်ပြီးနောက်တည့်မှာပဲသမ္မတဒေါ်နယ်ထရမ့်ကအဲ့ဒီလူဘယ်သူဆိုတာစစ်မှန်ကိုသူသိတယ်လို့ပြောပါတယ်။သူဘယ်သူဆိုတာကျွန်တော်တို့အတိအကျသိပါတယ်လို့သမ္မတထရမ့်ကဘာမှရှင်းချက်မပေးဘဲတောက်ကြနေကထွတ်တာမှရေးပါတယ်။ IS ဖွဲ့ရဲ့အာမတ်သတင်းဌာနကဆိုရှယ်မီဒီယာပေါ်မှာဂျာတာဘီနေကတင်တဲ့အတန်ဖိုင်ထဲမှာအဖွဲ့ခေါင်းဆောင်တဲ့ရဲ့အညီကိုအဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရရှိဆိုတဲ့သူရဲ့နာမည်ဝတ်နဲ့ပဲကြေညာခဲ့ပါတယ်။ဒီနာမည်ရဆိုရင်ခေါင်းဆောင်တဲ့ဟာကိုရာရှိလူမျိုးစုဝင်ဟာရှီမိုက်မိသားစုကနေဆင်းသက်လာသူဖြစ်နိုင်တယ်ဆိုတာပြနေတယ်လို့လေလာသူတွေကပြောပါတယ်။အဲ့ဒါဆိုရင်တော့ခေါင်းဆောင်တဲ့ဟာတမန်တော်မိုဟာမက်နဲ့လူမျိုးစုတူတွေကဆင်းသက်လာသူဖြစ်ပြီးဒါဟာဘာသာရေးနိုင်ငံတော်ကိုအုပ်စိုးသူဖြစ်ဖို့ IS အဖွဲ့ရဲ့သတ်မှတ်ချက်ဖြစ်ပါတယ်။ IS ကြီးညာချက်ကို site ထောက်လိုင်းအုပ်စုကဘာသာပြန်ထားတာအရဆိုရင်အယ်ကိုရာရှိဟာပညာရှင်တူဦးဖြစ်တယ်လို့စစ်တီတူဦးလည်းဖြစ်ပြီးပညာရှင်တွေအားလုံးအထက်ကပညာရှင်တူဦးဖြစ်တယ်လို့ဆိုသလိုသူဟာလောကရံကိုအကောက်ွယ်ပေးသူအမေရိကန်ကိုတိုက်ခိုက်ခဲ့သူလည်းဖြစ်တယ်လို့ပြောထားပါတယ်။ဂျာတာဘီနီကတန်ဖိုင်ကိုအမေရိကန်ထောက်လိုင်းရေးကဆန့်စစ်နေစေဖြစ်တယ်လို့တခြားအမေရိကန်တာဝန်ရှိသူတွေကလည်းအယ်ကူရက်ရှိဘယ်သူဆိုတာတရားဝင်မပြောသေးပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေအတွက်လူလူကြားနာပွဲတွေကိုဒီလာထဲမှာပဲစတင်နိုင်မယ်လို့မျှော်လင့်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောက်ကြနေမှာပြောပါတယ်။သမ္မတအင်ဗျူပြောခွင့်ရစတက်ဖနီဂရဆမ်ကတော့ဒီစုံစမ်းစစ်ဆေးမှုတွေအတွက်ပြင်ဆင်မှုတွေလုပ်နေတယ်လို့ Fox သတင်းဌာနကပြောပါတယ်။အောက်လွတ်တော်မှာသမ္မတဒေါ်နယ်ထရမ့်ပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေအတွက်တကပိတ်စစ်ဆေးမှုတွေလုပ်နေရကနေကြက်တပရင်းနေမှာတော့အောက်လွတ်တော်ကမဲခွဲပြီးတော့အတည်ပြုပေးလိုက်တာဖြစ်ပါတယ်။ထောက်ခံမဲ232မဲ၊ကန့်ကွက်မဲ196မဲနဲ့အတည်ပြုပေးလိုက်တာပါ။ Republican အားလုံးကကန့်ကွက်ခွဲခဲ့ကြတာဖြစ်ပြီး Democrat တွေအားလုံးကထောက်ခံမဲပေးခဲ့ပေမဲ့ Democrat လွတ်တော်အမှတ်2ယောက်ကတော့ Republican တွေလိုပဲကန့်ကွက်မဲပေးခဲ့ပါတယ်။မဲပေးပြီးချင်းမှာပဲသမ္မတ Trump ကဒီတရားဆွဆွနိုင်ရေးစုံစမ်းစစ်ဆေးမှုဟာ American သမိုင်းမှာအထူးမဆုံးတဲကြီးမဲကြီးလိုက်လံလှုပ်ဆောင်မှုတဲ့ဖြစ်ကြောင်းသူ့ Twitter မှာရေးပါတယ်။ဒေါ်နယ်ထရမ့်မှာအမေရိကန်သမိုင်းမှာတရားစွဲဆိုဖို့တင့်မတဲ့စုံစမ်းစစ်ဆေးခံရမယ်သရုပ်ထမြောက်သမ္မတဖြစ်လာပါပြီ။ဒီလက်တော်ရဲ့ဆုံးဖြတ်ချက်နောက်မှာဒီမိုကရက်တစ်ကတစုတစဲဒီလည်းထောက်ခံနေကြတာပါ။သမ္မတအင်ဗျူပြောခွင့်ရကတော့ထုတ်ပြန်တဲ့ကြေညာချက်မှာတော့သမ္မတအနေနဲ့အမှားတစုံတရားကျူးလွန်ခြင်းမရှိကြောင်းနဲ့သူ့လှုပ်ဆောင်မှုဟာတရားမျှတမှုမရှိဘဲဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီတယ်လို့အမေရိကန်မဆန်ကြောင်းနဲ့ဒါသမ္မတထရမ့်ကိုထိကြိုက်မှုမရှိဘဲအမေရိကန်ပြည်သူတွေကိုသာထိကြိုက်စေနိုင်တယ်လို့ဖော်ပြထားပါတယ်။
New Start လို့ခေါ်တဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်များထိန်းချုပ်ရေးဆိုင်ရာသဘောတူညီချက်2021ခုနှစ်ဖေဖော်ဝါရီလမှာတည်တံ့မကုန်ခင်အပြည့်အဝစားထုတ်နိုင်တဲ့စားကြုပ်အသစ်တစ်ခုအမေရိကန်နဲ့ရုရှားကြားချုပ်ဆိုရေးညှိနှိုင်းဖို့အချိန်လုံးလောက်မရှိတော့ဘူးလို့ရုရှားကတောက်ကြနေမှာပြောပါတယ်။ New Start စားကြုပ်ဟာကမ္ဘာမှာနျူကလ িয়ার အင်အားအကြီးဆုံးနိုင်ငံတစ်ခုအကြားမဟာဗျူဟာမြောက်နျူကလ িয়ার ထိပ်ဖူးတွေချထားနိုင်မယ့်အခြေအတွက်ကိုကန့်သတ်တဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးဆိုင်ရာနောက်ဆုံးအဓိကစားကြုပ်ဖြစ်ပါတယ်။ မဟာဗျူဟာမျိုးလက်နက်ထိန်းချုပ်ရေးဆိုင်ရာနောက်ထပ်သမိုင်းဝင်စာချုပ်တစ်ခုဖြစ်တဲ့တာလာပြည်ညူကလီးယားတပ်ဖွဲ့များဆိုင်ရာသဘောတူစာချုပ်INFကိုရုရှားကချိုးဖောက်တယ်လို့ဆွဆွဲပြီးအမေရိကန်ကအောက်ဂုလာမှာနှုတ်ထွက်လိုက်ခြင်းကလေးကညူးစတတ်စာချုပ်ရဲ့အနာကလာလာပေါ်အယုံဆိုင်လာကြတာပါ။ INFကိုချိုးဖောက်တယ်ဆိုတဲ့အမေရိကန်ရဲ့ဆွဆွဲချက်ကိုရုရှားဘက်ကတော့ညှင်းပါတယ်။စာချုပ်ကိုနှစ်ဖက်သဘောတူညီချက်နဲ့တည်တံ့တူနိုင်ပေမဲ့အမေရိကန်ကအလင်းအမြန်လုပ်မနေဘူးလို့ရုရှားနိုင်ငံရဲ့ဌာနတာဝန်ရှိသူတူကပြောပါတယ်။ညူးစတတ်စာချုပ်ကိုနောက်တစ်ဆယ်ခုနှစ်မှာအရေးကြီးအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဒီမီထရီမက်ဒီယက်ဖ်တို့လက်မှတ်ရေးထိုးချုပ်ဆိုခဲ့တာ
ပြီးမြားလာနေပါတယ်မွတ်စလင်တွေဝတ်ပြုစုတောင်းကြတဲ့တောက်ကြနေမှာတော့ဘိုက်တဲ့မြို့ပေါ်ကတရားရင်ပြန်မှာလာရောက်စုဝေးတဲ့ဆန္ဒပြသူကတောင်းတဲ့ခြေရှိခဲ့ပြီးအချိန်မှဆုံးဖြစ်ခဲ့ပါတယ်အဆိုကဆန်ကျင်ဆန္ဒပြသူအများပြားလဲရဲရဲပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတာပါလုံခြုံရေးနဲ့ဆေးဝင်တန်းတွေကတော့ပြီးခဲ့တဲ့လတွေမှာရင်အနည်းဆုံး အီရန်ကိုရည်ရွယ်ပုံရတဲ့မိန်ကွန်းကိုဟောပြောခဲ့ပါတယ်။အီရန်မှာအခုဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေအတွက်ခေါင်းဆောင်သူမရှိသလိုအစီအစဉ်တကျစီစီလုံးလုံးဆန္ဒပြနေကြတာမျိုးလည်းမဟုတ်ပါဘူး။နိုင်ငံတွင်းအဂတိလိုက်စားမှုတွေအလုပ်ကိုင်မရှိတာတွေနဲ့အစိုးရရဲ့အုပ်ချုပ်မှုညှင်းပြင်းတာတွေကိုပြုပြင်ဖို့နိုင်ငံတော်တောင်းဆိုဆန္ဒပြနေကြတာပါ။နေကင်းဖက်တွေမှာငြိမ်းချမ်းစွာဆန္
ဒီရေမီကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညာလိုင်းဒိုမီတာ25 kHz 1183တို့ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယူကနေစနေနေ့ဖက်သတင်းတွေကိုဓာတ်ရိုက်ဆက်လက်ပြောပြနေပါတယ်ထိုင်းနိုင်ငံဘက်ကောင်းပြူတော်မှာကျင်းပနေတဲ့ရှစ်တောင်ဆန်နိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပြီးဒေသတွင်းပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးဖို့မရှိသလောက်ပဲလို့ကမန်းထားတဲ့အကြောင်းတန်တမန်သတင်းရှင်းလင်းတွေကိုကူကာပြီးရိုက်တာသတင်းမှရေးထားပါတယ်။ရိုက်တာသတင်းဌာနကကြီးဝင်ရတဲ့ထိပ်သီးအစည်းအဝေးအဆုံးသတ်ထုတ်ပြန်မှုပြင်ထားတဲ့ကြေညာချက်မူကြမ်းထဲမှာအာဆီယံခေါင်းဆောင်တွေအနေနဲ့ကုန်သွယ်ရေးတင်မောင်းမှုမြင်သာလာနေတာကိုကျိုးစီဘောကာကွယ်ရေးနဲ့တကမ္ဘာလုံးလွှမ်းခြုံဖြတ်ကျက်မှုအပေါ်ဆန့်ကျင်ပြောဆိုတာတွေဆက်ရှိနေရတဲ့ပေါ်အထူးဆိုရင်းနဲ့ကြောင်းဖော်ပြထားပါတယ်။ကုန်သွယ်ရေးနဲ့ဆန္ဒကူခေါင်းဆောင်တွေအဓိကဆွေးနွေးကြဖို့ရှိပြီးတောင်ကျုပ်ပင်လယ်ရေးတရုတ်နဲ့ညင်းပွားနေတာမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့လူငယ်ဒုက္ခတွေတွေရေးစားတဲ့ဒေသတွင်းမှာမပြီးသက်သေးတဲ့ရေးကိစ္စတွေကိုအနေချင်းနဲ့ဆွေးနွေးကြဖို့ရှိမယ်လို့တန်တမန်တွေကပြောပါတယ်။နိုင်ငံကကလူငယ်လို့ခေါ်ဆိုတော့ကိုအတိအမှတ်မပြုတဲ့မြန်မာနိုင်ငံအနေနဲ့ဒီထိပ်သီးအစည်းအဝေးမှာနိုင်ငံတော်အတိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းတက်ရောက်နေပါတယ်။ဒီရုံးနဲ့အမေရိကန်ညာကုန်သွယ်ရေးစစ်ပွဲကြောင့်အာဆီယံနိုင်ငံတွေမှာထိခိုက်မှုရှိနေပြီးဒေသတွင်းဖွံ့ဖြိုးတိုးတက်မှုဟာ၅နှစ်အတွင်းအနေဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်။အာဆီယံဒေသရဲ့လူဦးရေစုစုပေါင်းကတန်ပေါင်း620ပဲရှိတာမို့တရုတ်လူဦးရေထွက်ဝဲအောင်နေပြီးဒေသတွေမှာတရုတ်လွှမ်းမိုးမှုတိုးလာနေတာကိုလည်းခေါင်းဆောင်တွေစိုးရိမ်နေကြတာပါတရုတ်ရဲ့လွှမ်းမိုးမှုကိုတွန့်ပြန်တဲ့နေရာမှာအဓိကမှာအမေရိကန်အဖြစ်အာဆီယံကသတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုကလည်းဒီနှစ်အစည်းအဝေးတွေကိုတက်မဲ့ကိုယ်စားလှယ်အဆင့်အတန်းကိုလျှော့ချပြီးတော့ကုသရေးဝန်ကြီးနဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်တို့ကိုပဲလွှတ်ထားပါတယ
်အမေရိကန်နိုင်ငံရဲ့ဌာနတောင်းနဲ့အလေပိုင်းအာရှရေးဒေတာကြီးရဲ့ယာယီလက်ထောင်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ဟာနိုဗ ెంబ ာ1ရက်နေ့ကနေ9ရက်နေ့အထိထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်မယ်လို့နိုဗ ెంబ ာ1ရက်နေ့နေဆွဲနဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံခီးစံအတွင်းအရှေ့အာရှထိပ်သီးအစည်းအဝေး Indo-Pacific CYA Forum တို့ပြင်ပမှာဒေတာရင်းလက်တွဲလှုပ်ဆောင်ဘက်တွင်နဲ့နှစ်နိုင်ငံချင်းတရားတွေ့ဆုံမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲဒီနောက်ဘင်္ဂလားဒေ့ရှ်ကိုခီးဆက်ပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ Caucasus Bazaar ကိုသွားပြီးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနိုင်ငံတကာနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအမေရိကန်ရဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်ဒုက္ခသည်တွေနဲ့သူတို့နေထိုင်တဲ့လူမှုအတိုင်းဝန်းတွေရဲ့အခြေအနေတွေကို လေးလာကြည့်ရှုမယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒုက္ခတွေတွေကိုလူမင်းရဲ့ဗာဆန်ချချုံးကိုပြောင်းရွှေ့မယ်ကိစ္စဆိုင်းငံ့ထားဖို့အတွက်အောက်လွတ်တော်နိုင်ငံသားရေးဆက်ကော်မတီကိုပေးပို့ခဲ့တဲ့စာထဲမှာလက်ထောက်ဝင်ကြီး Alice Wells ကတိုက်တွန်းခဲ့ပြီးတရင်ပတ်တပတ်အတွင်းမှာပဲဘင်္ဂလားဒေ့ရှ်ခီးစဉ်ထုတ်ပြန်ချက်ထွက်လာတာဖြစ်ပါတယ်။လက်ထောက်ဝင်ကြီးဘောဆာ2018အောက်တိုဘာလတုန်းကလည်းကောက်ဆက်ပဇာကဒုက္ခတွေစခန်းတွေကိုတွားရောက်ခဲ့ပါသေးတယ်
။ကမ္ဘောဒီးယားလောက်နဲ့မြန်မာနိုင်ငံတို့ကရွှေပြောင်းလူသမားတွေကိုကောက်ွယ်ပေးနိုင်ရေးပူးပေါင်းလှူဆောင်သွားကြဖို့သုံးနိုင်ငံပြည်ထောင်ဝင်ကြီးအဆင့်အစည်းအဝေးမှာတာဝန်ရှိသူတွေသဘောတူလိုက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံ CMB ပြည်နယ်မှာနှစ်ရက်ကြာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူလိုက်ကြတာပါ။သုံးနိုင်ငံကရွှေပြောင်းလူသမားတွေကိုကောက်ွယ်ပေးရေးကိစ္စထိုင်းနိုင်ငံနဲ့ဆွေးနွေးပြောဆိုကြမယ်လို့ဇီဝေဆောင်တဲ့အော်တိုဘလ31ရက်နေ့မှာကမ္ဘောဒီးယားပြည်ထောင်ဝင်ကြီးစာခန်းကပြောပါတယ်။ဒီတနိုင်ငံချင်းစီကနိုင်ငံသားတွေဟာပြည်ပမှာအလုပ်ကင်ရှာဖို့ခွင့်ရှိပြီးအစိုးရတရားချင်းစီအနေနဲ့လူ့သမားတွေတွားရောက်တဲ့နိုင်ငံတွေနဲ့ညှိနှိုင်းပြီးသူတို့ကိုအကောက်အပြေးဖို့တာဝန်ရှိတယ်လို့လည်းကမ္ဘောဒီးယားပြည်ထောင်ဝင်ကြီးကပြောပါတယ်။ထိုင်းနိုင်ငံဟာဒေသတွင်းကရွှေပြောင်းလူ့သမားတွေအများဆုံးအလုပ်တွားလုပ်ကြတဲ့နိုင်ငံဖြစ်ပါတယ်။
ကုလသမဂ္ဂရဲ့ကဘာတလွားရာဒီယိုလိုပြောင်းလဲမှုဆိုင်ယာညီလာခံကိုလာမဲ့လာတဲ့မှာချီလီနိုင်ငံကလက်ခံကျင်းပပေးဖို့အတွက်စီစဉ်ထားတာကိုမကြာသေးခင်ကပဲဖျက်သိမ်းလိုက်တဲ့အတွက်စပိန်နိုင်ငံမက်ဒရစ်မှာကျင်းပမှာဖြစ်ကြောင်းကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်။ဒီနှစ်ပတ်လည်ညီလာခံကိုဒီဇင်ဘာလ2ရက်နေ့ကနေ23ရက်နေ့အထိမက်ဒရစ်မှာကျင်းပဖို့အတွက်စပိန်အစိုးရရဲ့ကမ်းလှမ်းချက်ကိုလက်ခံလိုက်ကြောင်းကုလသမဂ္ဂဥရုယာတီအဖွဲ့ဆိုင်ရာအကြီးအကဲပက်ထရီရှာအက်စပင်Espinosa ကပြောပါတယ်။ချီလီနိုင်ငံမှာလူပေါင်းတရာဆင်လောက်တည်ဆုံးခဲ့ရတဲ့သတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်ပေါ်နေတာကြောင့်နိုင်ငံလုံခြုံရေးကိုဦးစားပေးလှုပ်ဆောင်ခြင်းနဲ့အတွက်ဒီညီလာခံကိုရောအာရှပစိဖိတ်ခေါင်းဆောင်တွေရဲ့အိပက်ညီလာခံကိုပါအင်ချင်းဖြစ်လက်ခံပြီးကျင်းပမပေးနိုင်တော့ဘူးလို့သမရဆက်ပရှင်ပင်နရကဗိုလ်တဖူးမှနေ့မှကြေညာခဲ့တာဖြစ်ပါတယ
်စနေနေ့မနက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကမြတ်တွေကပြောပြပေးကြတာပါ။အခုသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေကိုစတိုင်နားဆင်ကြရမှာပါ။ပထမဆုံးတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။သမ္မတပေါ်တရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေတရားဝင်စတင်ပြုလုပ်ဖို့အမေရိကန်အောက်လွှတ်တော်ကဂျာတာဘရီနေမှာတမိုင်းဝင်မဲခွဲအတည်ပြုပေးပြီးတဲ့နောက်မှာတော့ဒေါ်နယ်ထရမ့်ဟာအမေရိကန်တမိုင်းမှာတရားစွဲဆိုဖို့တင်မတင်စုံစမ်းစစ်ဆေးခံရမယ်ဆိုတာမြောက်သမ္မတဖြစ်လာခဲ့ပါတယ်။ကွန်ဂရက်ရဲ့ဆုံးဖြတ်ချက်အနောက်မှာဒီမိုကရက်တစ်ကတစည်းတစ်လုံးနဲ့ရှိနေချိန်မှာပဲ Republican အမတ်တွေကလည်းသမ္မတတပ်မှာဆက်လက်ယက်တည်နေစေဖြစ်ပါတယ်။ Jim Malone တတိပြပုတ်ထားတာကိုပြောပြချင်ပါတယ်ခင်ဗျာ
။ Those in favor please say aye. Those opposed say no.
ဘရိကန်အောက်လွှတ်တော်မှာသမ္မတပေါ်တရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေလုပ်တင်မလုပ်တင်တရားဝင်မဲခွဲနေတာပါ။အလုပ်တော်ဥက္ကဋ္ဌနန်းစီပယ်လူစီဦးဆောင်ပြီးသမ္မတပေါ်တရားစွဲဆိုရေးရှေ့ချီလန်တလန်ဆက်လန်းလိုက်တာကြောင့်နိုင်ငံရေးဆက်ရှင်လည်းမြင့်တက်လာခဲ့ပါတယ်။အလုပ်တော်ဥက္ကဋ္ဌပယ်လူစီနဲ့ဒီမိုကရက်တွေကသမ္မတထရမ့်ဟာသူ့နိုင်ငံရေးပြိုင်ဘက်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုတောင်းဆိုခဲ့တာဟာသမ္မတရဲ့အာဏာကိုအလွဲသုံးစားလုပ်တာလို့ယူဆနေကြပါတယ်။
We take an oath to protect and defend the Constitution, and that's what we cannot ignore.
အခြေခံဥပဒေကိုကာကွယ်ဖို့ကျမတို့ကျန်းသစ္စာဆိုထားခဲ့တာဖြစ်ပါတယ်။ဒါကြောင့်သမရရဲ့လှုပ်ဆောင်ချက်တွေဟာစုံစမ်းစစ်ဆေးဖို့လိုအပ်လာပြီဆိုရင်ဒါကိုကျမတို့လက်လျူရှုထားလို့မရတော့ပါဘူး
။အောက်လွှတ်တော်က Republican တွေကတော့သမရကိုတရားစွဲနိုင်ဖို့လုပ်နေတာကိုတညစ်တညွတ်ထဲဆန့်ကျင်နေပါတယ်။2016ခုနှစ်မှာရခဲ့တဲ့သမ္မတထရမ့်ရဲ့အောင်မြင်မှုကိုဒီမိုကရက်တွေကဖျက်ဆီးဖို့ကြိုးစားနေတယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy ကပြောပါတယ
် Democrats are trying to impeach the president because they are scared they cannot defeat him at the ballot box
ဆနမေဘီဝဲဒီမှာသမ္မတကိုမနိုင်မှကြောက်နေကြလို့ဒီမိုကရက်တွေသမ္မတကိုတရားစွဲဖို့ကြိုးစားနေတာပါဒါကျွန်တော်စကားမဟုတ်ပါဘူးဟိုဘက်ချမ်းကခုံနေမှာထိုင်နေကြတဲ့ကျွန်တော်ရောင်ရင်ဒီမိုကရက်အမတ်တွေရဲ့ကိုယ်တိုင်ပြောတဲ့စကားတွေပ
ါသမ္မတထရမ့်ကတော့သူ့ကိုတရားစွဲနိုင်ရေးလုပ်နေတာဟာအပြစ်မရှိအပြစ်ရှာနေတာလို့ Twitter မှာရေးခဲ့ပြီးသူ့ကိုယာတုကဖယ်ရှားဖို့ကြိုးစားနေတာကိုကြော်လွားပြမယ်လို့ဂျုံဝါပြောဆိုခဲ့ပါတယ
် I've had the Mueller witch hunt the Russia witch hunt I have witch hunts every week I say what's the witch hunt this week They can't beat us
ကျွန်တော်အပေါ်မူလာစုံစမ်းစစ်ဆေးရေးလုပ်ပြီးအပြစ်မရှိအပြစ်ရှာတာလည်းရှိခဲ့တယ်။ရုရှားကိစ္စကြံပန်းအပြစ်ရှာတာလည်းရှိတယ်။တရင်ဘက်တွင်အပြစ်ရှာခံနေရတယ်။ကျွန်တော်ကမေးရတယ်။ဒီတစ်ပတ်ကောဘာအပြစ်မရှိအပြစ်ရှာအောင်မလဲလို့။သူတို့ကျွန်တော်ကိုရုပ်ောက်ပွဲမှာမနိုင်နိုင်ပါဘူး။သူတို့ကလမ်းဟောင်းကြီးကိုတုံးပြီးအနိုင်ရအောင်လုပ်နေတာ။လူမြစ်တွေအုပ်စုပဲ။
သမရကိုတရားစွဲဖို့လုပ်ငန်းစဉ်ဟာလာချီကြမြင့်နိုင်တယ်လို့ပါတီစွဲကင်းမူဝါဒဆိုင်ရာအဖွဲ့ကဂျွန်ဖော်တီယာကပြောပါတယ်တရားစွဲဆိုရေးကအခုမှကနဦးအဆင့်သာရှိသေးပြီး Republican တွေကျူးဆိုးထားတဲ့အထက်လွှတ်တော်ကိုလည်းဖျက်ရအောင်မှဖြစ်ပါတယ်ဒါကြောင့်နောက်နှစ်ထဲကောင်းကောင်းရောက်လိမ့်မယ်လို့လည်းဆိုပါတယ်အရင်ကတော့သမရကိုတရားစွဲဆိုရေးစုံစမ်းတဲ့ကြားနာပွဲတွေကိုအောက်လွှတ်တော်ကော်မတီတွေမှတကားပိတ်လုပ်ခဲ့တာဖြစ်ပေမဲ့အခုကွန်ဂရက်ရဲ့ဆုံးဖြတ်ချက်ချပြီးမှတော့အဲ့ဒီကြားနာပွဲတွေကိုအများပြည်သူတွေလည်းနားထောင်နိုင်တော့မှာဖြစ်ကြောင်းပါခင်ဗျာပြည်အမေရိကန်တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအမေရိကန်ပြည်ထောင်စုကလေ့လာရေးခီးရောက်နေတဲ့မြန်မာနိုင်ငံကလာတဲ့လူငယ်အဖွဲ့အစည်းအကြောင်းနားဆင်ရပါမယ်။ Bush Institute ကစီစဉ်ပေးတဲ့ Liberty and Leadership လွတ်လပ်မှုနဲ့ကောင်းဆောင်မှုလေ့လာရေးအစီအစဉ်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာလူငယ်တွေကိုအထောက်အကူဖြစ်စေမယ်လို့ယုံကြည်ကြောင်းဒီအစီအစဉ်မှာပါဝင်ကြသူတွေကပြောပါတယ်။ဒီလေလာရေးခေစဉ်အတွက်အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ကောင်းဆောင်တွေတောက်ကြနေက VOA ရုံးချုပ်ကိုလာရောက်လေလာစေပြောဆိုသွားကြတာပါဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute အဖွဲ့ကနှစ်စဉ်စီစဉ်ပေးတဲ့ Liberty and Leadership သုံးပတ်ကြာလေလာရေးခေစဉ်အတွက်အမေရိကန်ပြည်ထောင်စုကိုရောက်နေကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ကောင်းဆောင်တွေဟာနိုဝင်ဘာ1ရက်တောက်ကြနေမွန်လွယ်ပိုင်းကVOA ရုံးချုပ်ကိုလာရောက်လေ့လာခဲ့ကြပါတယ် Liberty and Leadership အစီအစဉ်မှာဘယ်လိုလေ့လာမှုမျိုးတွေပါဝင်တယ်လဲဆိုတာနဲ့ပတ်သက်လို့ Save the Children အဖွဲ့မြန်မာပြည်ဆိုင်ရာရုံးခွဲရဲ့အာဟာရဆိုင်ရာအကြံပေးအဖြစ်ဆောင်ရွက်နေသူစောအီတင်ပြောပြတာက
ဒါလတ်စ်မှာဆိုရင်ကျွန်တော်တို့ Leadership နဲ့ Signer Training နဲ့ကျွန်တော်တို့ပေးတယ်သမရ Bush ကကျွန်တော်တို့နဲ့တွေ့ပြီးတော့ကျွန်တော်တို့အမေဖြစ်တယ်လို့တယ်ပြီးတော့ Laura Bush ကကျွန်တော်တို့ Bottom Farm ကိုခေါ်သွားတယ်အဲဒီမှာ Development Grade ကိုဘယ်လိုလုပ်ရတယ်လဲဆိုတာကိုကျွန်တော်တို့ပြတယ်လေ့လာတယ်မိကွန်းနေနဲ့ဆွေးနွေးကြတယ်ပြီးတော့အဓိက Nutrition ဘိုင်းဆိုရင်ဒီနေ့နေ site ပြုခြင်းနောက်ပြီးတော့အလုပ်ကင်ဖန်တီးခြင်းအဖြစ်ဘယ်လိုမျိုးဒီစင်ရသားတွေပေါ်မြင့်တင်လို့ရလဲဆိုတာကိုသင်ယူရတာပေါ့နော် Washington DC မှာဆိုရင်ဒီ Georgetown University မှာဒီ Development ဘိုင်းနဲ့ပတ်သက်တဲ့liberty leadership ဘိုင်းနဲ့ပတ်သက်တဲ့ဟာတွေကိုကောင်းကောင်းမှတ်သားရတယ်။အဲ့ဒါလေအကိုအလုံးကနေကျွန်တော်တို့ဗာသင်ခန်းစာရတယ်ဆိုတော့ကိုကိုယ်တိုင်နဲ့ leadership အနေနဲ့လုပ်လို့ရှင်ဗာတွေခရုဆိုင်ရမလဲ။ဗာတွေလေ့လာမလဲဆိုတော့သင်ယူရတာပေါ့နော်
။ VOA ရုံးချုပ်ကိုလာရောက်လေပတ်ကြစင်မှာသတင်းဌာနတစ်ခုအနေနဲ့ကြုံတွေ့နေရတဲ့စိန်ခေါ်မှုနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလည်းရှင်းပြပါတယ်။ Bush Institute ရဲ့လေ့လာရေးခီးစဉ်အတွင်းအမေရိကန်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုမြဝါထင်ထင်မြင်ခဲ့ရတယ်လို့ NLD ပါတီမင်္ဂလာတော်မေဆန္ဒနယ်မြေပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်ကျွန်တော်တို့အမေရိကန်မှာရှိတဲ့တာမန်ပြည်သူလူထုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပွန်လင်းမြင်သာစွာပြောဆိုနေကြတယ်ဟုတ်လားအဲအစိုးရကိုမကြိုက်ဘူးဆိုတော့မကြိုက်ဘူးပေါ့အဲ့လိုပြောဆိုနေကြတာတွေကမြန်မာပြည်သူတွေကိုပြန်ပြီးတော့သိစေချင်တယ်ပေါ့ကျွန်တော်တို့နိုင်ငံမှာအစိုးရကိုပြောတာကနိုင်ငံတော်သစ္စာဖောက်မှုလို့ထင်နေကြတယ်ပေါ့အများစုကအဲ့ဒါတချို့ဆိုရင်ဘလို့ထင်လဲဆိုတော့ဒါအမေရိကန်နိုင်ငံမှာအဲ့လိုပြောတယ်ဆိုတာကလိန်လာကြီးပါဘောနော်သူတစ်ဖြင့်နဝတ္တလက်ထက်ဒီမှာဆိုရင်ဒါမျိုးတွေကျွန်တော်တို့ကြုံရတာအဓိကတော့ကျွန်တော်စိတ်ထဲမှာအကြီးကျယ်ခံစားရတာတခုကတော့ဆွမ်းနာလွတ်လပ်စွာပြောဆိုရမှာဘောနော်အဒီမိုကရေစီရှင်သုံးတဲ့နိုင်ငံတစ်နိုင်ငံကိုကျွန်တော်ဘဝမှာဒါပထမဆုံးလာခြင်းပဲပေါ့အဲ့တော့ပို့ပြီးတော့အားရှိသွားတယ်ကျွန်တော်ကိုယ်တိုင်စပြီးတော့ဒီမိုကရေစီရဲ့ကျင့်စဉ်ဖြစ်တဲ့လွတ်လပ်စွာပြောဆိုတာကိုကျွန်တော်တို့ကျင့်သုံးမယ်ပေါ့ဘလောက်ပဲအန္တရာယ်များများဒီနိုင်ငံမှာလည်းအခက်အခဲတွေအများကြီးကြားရတဲ့ဒီလိုမျိုးဒီမိုကရေစီကိုရောက်ခဲ့တာဖြစ်တဲ့အတွက်ဒီဟာကိုကိုယ်တိုင်စပြီးတော့ပြောင်းဝင်လုပ်လို့ကျွန်တော်တို့ယူဆ
ကကြင်စစ်ဘေးဒုက္ခတွေအရေးတရုတ်ပေါ်တင်ဆက်ခဲ့လို့ငင်းစုစီပုံမှန်နဲ့ထောင်ဒဏ်ကြခံခဲ့ရဘူးသူကကြင်လူငယ်များအစည်းအရုံးဥက္ကဋ္ဌဆိုင်းနုပန်ကတော့အမေရိကန်ခီးစဉ်ကနေကကြင်ပြည်နယ်ဘုံမျိုးကြီးအတွက်ပြန်လည်မျှဝေပေးနိုင်လိမ့်မယ်လို့မျှော်လင့်နေသူပါ
ဥမာပြောရအောင်ဆိုဝါမီစီယံမလို့ဆိုရင်သူတို့ကဘယ်လိုမျိုးဖြစ်တိုင်းခဲ့ရတယ်ဆိုတဲ့ဟာရှိရဲ့ပြီးတော့သူတို့နဲ့တိုက်ခိုက်ကြတဲ့ VNM တွေကတောင်မှသူတို့ကရုပ်ထွေလုပ်ပြီးမှအတိမတ်ပြုထားရပေါ့နော်ဒါကျွန်တော်တို့နိုင်ငံမှာဆိုရင်လည်းဒါစစ်ပွဲတွေအများကြီးဖြစ်ခဲ့ပြီးဒါတော့တကယ်တနေ့နေ့မှာကျွန်တော်တို့လည်းဒါတွေကိုအကောင့်ထည့်ဖို့ရမယ်လို့မြင်နေပေါ့ဒါအဒီကတော့ကျွန်မဒီကတင်လာတဲ့ပညာရပ်တွေနဲ့ဒါလူငယ်တွေကိုကျွန်မ sharing session လုပ်ဖို့စဉ်းစားထားရပေါ့နော်အာဒါမြန်အမေရိကမှာဘယ်လောက်ချီတိုးတက်နေပြီကျမတို့ကချင်ပြည်နယ်ကလူငယ်တွေလည်းပြည်နယ်ပို့ပြီးတက်ဖို့အတွက်ပေါ့ရှေ့ဆက်ပြီးမှကျမတို့ Federal Democratic နိုင်ငံတည်ဆောက်တဲ့အခါမှာပေါ့ဘယ်လောက်ချီအကောင်ဆုံးဖြစ်အောင်ပြုလုပ်နိုင်မလဲဆိုရအောင်ကျမ sharing လုပ်ဖို့စဉ်းစားထားပါရော
ရန်ကုန်ခြေဆိုင် Educational Initiatives ပညာရေးအဖွဲ့ဒါရိုက်တာ Brand Jewel ကတော့ Bush Institute အစီအစဉ်ဟာအကျိုးရှိစေမယ်လို့ပြောပါတယ
်မြန်မာပြည်ဒီမိုကရေစီအရွေးအတွက်ကျွန်တော်တို့မြန်မာပြည်ဖြစ်နေတဲ့ပြဿနာတွေကိုဒီကအဖွဲ့အစည်းတိုင်းနဲ့ကျွန်တော်တို့တွေ့ဆုံပြီးမှမေးမြန်းအကြံပေးတဲ့ဟာမျိုးတွေကျွန်တော်လုပ်ပါတယ်ဆိုတော့ဒါတွေကလည်းကျွန်တော်တို့မြန်မာပြည်အတွက်အင်မတန်မှကိုအရေးကြီးတဲ့အပိုင်းတစ်ခုဖြစ်တယ်ပေါ့ဆိုတော့ဒီကနေ့ပြန်သွားရင်ကျွန်တော်မြန်မာပြည်အတွက်ဒီလုပ်ငန်းအတွက်အများကြီးကိုအထောက်ပံ့ပေးပါတယ
် Generation Wave အဖွဲ့ကမအေးလေးကလည်းဒီလေလာရေးခီးစဉ်ကနေမြန်မာပြည်မှာဖြစ်ရှင်းရတဲ့ပြဿနာတွေကိုပိုသတိပြုမိစေတယ်လို့ဆိုပါတယ်
။ဒီ US မှာလာပြီးတော့မှကြည့်လိုက်ရတော့တကယ်မြန်မာပြည်မှာရှိနေတဲ့အခက်အခဲအကျက်သေးစိန်ခေါ်မှုတွေတော်တော်များများကိုတွေ့လိုက်ရတယ်ပေါ့နော်။အဲ့ဒါတွေကိုလည်းကျွန်တော်တို့နေရင်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးတွေခုတစ်ဖက်မှာလည်းအများကြီး motivation ရတယ်တစ်ဖက်မှာလည်းအများကြီးပြဿနာတွေဖြစ်ရှင်းရမှာပါလားဆိုတဲ့အတွေးတွေလည်းရသွားတယ်ပေါ့
။2014ခုနှစ်ကစတင်ခဲ့တဲ့ဒီအစီအစဉ်ဟာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအထူးသဖြင့်တော့တိုင်းသားလူငယ်ခေါင်းဆောင်တွေတစ်နှစ်ကိုအယောက်20လောက်ခေါ်ယူနေတာပါ။ကုန်ကြစည်အားလုံးကို Bush Institute ကကြားခံပေးနေတာဖြစ်ပြီးမြန်မာနိုင်ငံမှာရောအမေရိကန်မှာပါစုစုပေါင်း၄ဘက်ကြားဆွေးနွေးပွဲတင်တဲ့နဲ့လေလာရေးခီးစဉ်တွေကိုတက်ရောက်ကြရတာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ဆက်ပေးတာပါ။အခုထိုင်းနိုင်ငံနဲ့ဘက်ကမြန်မာသတင်းတပုတ်ကိုလည်းနားဆင်ရပါမယ်။ထိုင်းနိုင်ငံရဲ့မှာအဖမ်းခံနေရတဲ့မြန်မာနိုင်ငံသားအယောက်40နီးပါးကို Renown Court တောင်းတဲ့ဇက်ကနေအောက်တိုဘာလ31ရက်နေ့မှာထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီအထက်မှာလူကုန်ကူးခံရမှုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံရသူတွေလည်းပါဝင်ပါတယ်။အပြည့်အစုံကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံရဲ့တောင်ပိုင်းနေရာအသီးသီးကနေဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကရန်နောင်းကော့တောင်းလန်းကနေတဆင့်ပြန်လွှဲပြောင်းပေးခဲ့တာပါမြန်မာဘက်ကတာဝန်ရှိသူတွေနဲ့အတူလွှဲပြောင်းယူခဲ့ကြောင်းကော့တောင်းမြို့ရှစ်ပြောင်းလို့သမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျာ
ဆန်နိုင်ငံရဲ့တောင်ပိုင်းရန်နောင်းပုကဲဆူရကပီစရန်ပြည်လို့ရှိရကျွန်တော်တို့ဟိုနာတီဝါတို့ဒီဆုံခါတို့ဘက်ကနေဟိုဟာရစ်ပြီးလို့ပြန်လောက်လာတဲ့အုပ်စုရှိတယ်ဗျအဲ့ဒီထဲမှာမှအဲကျွန်တော်တို့ service center မှာဖောက်ထားမစုံတာရယ်အလုပ်ရှင်မတူတာရယ်အဲ့ဒါကြီးပါတယ်အခု31ရက်နေ့ကလွတ်လာတဲ့အထဲမှာဆိုရင်ကျွန်တော်တို့ကယောက်ျားလေးက86ယောက်မိန်းကလေးက17ယောက်ပါတယ
်အခုပြန်လွှဲပြောင်းပေးတဲ့အထဲမှာထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးစင်တာမှာ၄လကျော်ကြာနေထိုင်ပြီးအမှုရင်ဆိုင်ခဲ့ရတဲ့လူကုန်ကူးခံရသူတွေလည်းပါဝင်တယ်လို့လည်းဆိုပါတယ်
လူကကိုခံရတဲ့သူကတစ်ခွက်ပါတယ်ဒီဘကိုတိုင်းကျွန်တော်တို့ဒီဟိုကအဲတဲ့ဆာရပြီခရိုင်ကမင်းလာက၈ယောက်ပါတယ်ခင်ဗျာ၈ယောက်ထဲမှာသူတို့အားလုံးပေါင်း၄လကျော်ကျော်ဒီလူကေစင်တာမှာနေရတယ်လို့ပြောတယ်ဒီစင်တာထဲမှာနေရတဲ့စားသောက်တော့သူတို့အဆင်ပြေပါတယ်လို့ပြောတယ်၃လတဲ့ထက်လူတွေကဒီစင်တာကအဲနဲ့နာတဲ့ပုံစံမျိုးနဲ့တရောက်3000ပြီးပေးတယ်လို့တော့ပြောတယ်အရင်တအုပ်စုကတော့တယောက်900စီပဲရတယ်ဒီခေါက်ဒီတအုပ်စုတော့တယောက်ကို3000ရတယ်ပြီးလို့ရှိရင်တရားရုံးနှစ်ကြိမ်တက်ရတယ်လူကကူးမမြောက်ဘူးဆိုပြီးတော့သူတို့ဒီအဲကျွန်တော်တမောရောတမောဆိုတော့အထောက်ထားပြည်စတဲ့လူတွေနဲ့တွေ့တယ်ပို့လာတယ်ခင်ဗျာ
ထိုင်းနိုင်ငံကထိန်းသိမ်းရေးချုပ်တွေမှာရပ်ကြည့်ပြီးတဲ့နောက်တရားဝင်ပြန်ပို့ခဲ့တာဖြစ်လို့မြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေကစစ်ဆေးပြီးသူတို့ကိုလည်းနေရပြန်နိုင်ဖို့စီစဉ်ပေးခဲ့ရတယ်လို့ဆိုပါတယ်
။အမီကချုပ်ကြတဲ့လူတွေပေါ့45ရေးရှိတယ်။အဲ25ရေးရှိတယ်မတူဘူးတရားနဲ့တရားတော့အဲ့လိုမျို
း
နေရတီးတီးလာပြီးတော့ပို့လာပြီးတော့ကျွန်တော်တို့ရနောင်းမှာလာစုတာပေါ့
။
ရနောင်းမှာချို့ဆိုရတရေးကြမယ်ချို့ဆို2ရေး3ရေးအလောက်ကြာပြီးတာနဲ့ကျွန်တော်တို့ရနောင်းဒိတ်က30ကျွန်တော်တို့တောင်ဝန်ရှိတဲ့လူတွေကပို့လာပြီးတော့မြန်မာပေပေါတောင်ဂိတ်တောင်ဝန်ရှိလူတွေပေါ့နော်ရဲလို့လက်ဝကလို့ကျွန်တော်တို့ဒီလူကယ်ပြန်လို့ဒီပြန်လည်နေရာချထားရီလို့အဲ့ဒါတွေပါပြီးကျူဆိုပြီးတော့ကျွန်တော်တို့စစ်ဆေးတာပေါ့နော်စီဆက်တယ်စီဆက်ပြီးတော့ရတဲ့ချစ်လေးတွေနဲ့သူတို့ရွာကိုပြန်မယ်ဆိုရင်ချို့ထောက်ထားမပြည့်စုံဘူးဆိုကျွန်တော်တို့ကရန်ကုန်ထိကားစီစဉ်ပေးတာပေါ့နော်ဒီသုရထာနာတွေရတယ
်အော်တိုဘာလာထဲမှာပဲရနောင်းကော့တောင်းလန်းကနေအခုလိုမျိုးမြန်မာနိုင်ငံသားတရားကျော်ကိုထိုင်းဘက်ကလက်ပြောင်းပေးခဲ့ပါတယ်အခုဆိုရင်လူကုန်ကူးခံရမှုတွေနဲ့ဆက်ဆက်ပြီးစစ်ဆေးခံနေရတဲ့မြန်မာနိုင်ငံသားလူရေ150မိပါလဲထိုင်းကကယ်ဆယ်ရေးစင်တာမှာရှိနေသေးဖြစ်ပြီးတချို့ကတော့ထိသိမ်းရေးအချုပ်စခန်းတွေမှာပဲရှိနေသေးဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာ2019ခုနှစ်အတွင်းတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား9000လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ကိုပို့ဆောင်ခဲ့တဲ့လူပွဲစား150လောက်ကိုလည်းထိသိမ်းခဲ့ပါတယ်ရှင်
။ VOA သတင်းတောက်မှအေးအေးမာရဲ့သတင်းပေးပို့ကြပါဆက်လက်ပြီးလူကုန်ကူးမှုဆိုင်ရာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ เวียดนามในงานด้านอเมริกาสูบพิมพ์เอลยูสตาจาร์เรช่วยพิจารณาเรื่องนี้ตั้งแต่กูอยากประเด็นในงานนั้นมีอนาคตอีกงานคงเดินการเตะส่งในดากูปีกเรียบกับตัวอย่างบีเรนเอามาผู้คนในบัวยาวช่วยพิจารณาจัดตัวเรียบบัวเรียบพบพิมพ์ที่พิพิลาจาร์เรียนในงานด้านอเมริกาพิพากษาอุบลเมืองสีวายลงงานในมาตยามเมืองโลกแก่บีวิ่งเวียเมลูพยายามตัวสังขยาเรียกเจ้าเฮนรี่ริชเวลล์แลนด์งานในพิพูทาร์เรตเรนลวกูกูจะจดเด้งกับพิพิลาบ้างไหม ที่เรื่องเงี้ยมองคุ้มสิว่าเรื่องเงินดีมาแต่ดูมันไม่ดีเลยจ้าเลยไม่จ้าบุรีดูเลยปงคูนี่จ้าบาร์เลยที่เรื่องกูดีอ่ะมันล่ะดูมีอะไรฮะวงเวียบุรีอุบลเมฆเที่ยงก็ไม่ลงเงินดีมาแต่ลูกเชียร์จ้าบาร์อาจารย์มีอะไรฮะแต่กูจีมาเลยเยสันนั่นอยู่เลยลูกเชียร์จ้าเลยลูกที่เด้งอ่ะเวียดนามไต้หวันยี่ห้อจวนจินดูแทนเส้นบ่าวบ่าก็เปล่าบาร์เลย
I'm not doing that because they know that when they get to the UK, the likelihood is that they're going to be able to
UK go out to come, say down long ma, look in yamai ji shi pyo. A chain no dwe ma, ngwe mya ji ya me. Tru go khro twin pye de tri go ajwe pyan pyo san nai me. Naw so ma mi ta su re shi go ngwe pyan po pye nai me shwe ti ne, tru di lo lou ja ya ma.
Sei jaw long ma da ma ka, di tin lan ni bo ma ma ja de kin ni dwe twin aji je po la de, che the che the la pyin sai ni ma le, Vietnam a do mya mya lou kai ni ja ba de.
When they get to the UK, the debt bondage, that huge debt,
$30 to $40,000.
They're scared to death that if they are reported or somehow seek out the authorities.
သူတို့ စိုးစိုးဝါဝါ ဖိတ်ဆက် ညှဉ်းပန်း ခံရလို့ အကြောင်းကြားမယ် ဒါမှမဟုတ် အာဏာပိုင်တွေကို တနည်းနည်း တိုင်မယ် ဆိုရင် ဖြစ်လာမှာက အကျွေးပုံကြီး ပြန်ဆက်ဖို့ ရှိနေတဲ့ ကြားမှာပဲ အဖမ်းခံရပြီး VNM ပြန်ပို့ ခံရမှာကို သူတို့ တိတ် ကြောက်ကြပါတယ်
အန်နီရီ ကြားထဲမှာပဲ မိသားစုဝင် တူဦးကို ပြပပို့ဖို့ ကိစ္စဟာ တမိသားစုလုံး ဝိုင်းဆုံးဖြတ်ပြီး လုပ်တာလို့ တမ်စင်း ဘော်ဘာက ပြောပါတယ်
The methods that families might use to try and raise a sort of money which might be selling land
ဒီအောင်နာမျိုးသူတို့အိမ်ဝယ်ထားရဲ့ချင်းဝင်နေဗန်နဲ့ပြန်ညှိပြီးတော့ငွေထွက်လာအောင်လို့အတိုးပြောင်းယူရမျိုးငွေချီးစားရတဲ့သူတွေစီကနေပြတော့တိတ်ကိုများလို့နဲ့အတိုးနှုံနဲ့ငွေချီးရမျိုးဒီလိုနီးလန်းနေတဲ့ဒါလောက်ငွေပမာဏရအောင်လုပ်ကြရပါအောင်မြင်သွားတယ်ဆိုရင်တော့ရတဲ့ငွေနဲ့ကိုယ့်အရက်ဒေတာကိုပြောင်းလဲပြစ်လိုက်နိုင်တာပါဟနွိုင်းမျိုးတော့တောင်ဘက်ကဒိုထန်းဒေတာကန်တူဖြစ
ိုင်လေလားအာတက်တင်လာရုပ်ဒုံရုပ
်ဘူလာရုံးကဒီဒိုတမ်ဒေတာတစ်ခုလုံးလက်သမားတွေကြည့်ပါလေဒါပေမဲ့လူတချို့နိုင်ငံခြားသွားပြီးချမ်းသာလာကြပါတယ်အဲဒါကြောင့်လူတော်များများထွက်သွားကြပါတယ်ဒီကြောင့်ကနေတရားဝင်နီးလန်းနေရောတရားမဝင်နီးလန်းနေနေပါသွားကြတာပါအဲဒီတရားမဝင်နီးလန်းတစ်ခုမှာတော့ရွှေပြောင်းဝင်သူ39ဦးပြည်တွင်ကိုဝင်ရင်ကျမာစုနဲ့အဆုံးသတ်သွားရတာပါပဲဒါပေမဲ့လည်းဆက်သွားကြမှာမဟုတ်ဘူးလို့ထမ်စင်းပါပါကပြောပါတယ်
They're taking these dangerous routes, and it's likely they're still going to continue to come because of
the energy. The energy land route, they're going to reach there, but they're not going to be able to get there. UK will not allow them to get there, but they're going to have to make it there.
ရှားနိုင်ငံဂျိုးစီဘွားကိုစိုးရွားတဲ့အန်ဒရီနဲ့အလဲထက်လောက်ကြတာပဲဖြစ်ပါတယ်။ဒါဟာဖြင့်ပြည်တိမ်မှာပိုကောင်းမွန်တဲ့ဘဝကိုရဖို့ကြိုးစားကြတဲ့ရွှေပြောင်းဝင်သူတွေရင်ဆိုင်နေရတဲ့ခက်ခဲတဲ့အခြေအနေပဲဖြစ်ပါတယ်ခင်ဗျာ
။ကိုကြော်ကြော်သိမ်းပြပြသွားတာပါ။မကြာခင်ထုတ်လိုက်မဲ့နိုင်ဝက်စာစီစဉ်တွေကို line to meter 30 40 48တို့အပြင် line lap meter 190 kHz 1905ကနေလည်းတိုးချဲ့နားဆင်နိုင်ပါတယ်ခင်ဗျာ
။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတို့တက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ View American တန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00တိဆက်လွှတ်ထုတ်လွှင့်နေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3040 48တို့အပြင် line lab meter 190 kHz 1905တို့ကနေပါတိုးချက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်ကဏ္ဍမှာတော့
ကျွန်တော်ဗမာပြည်နေတော့မရဘူးဗျာတော်တော်ကြီးကိုခက်တယ်ဗျာမြေတလင်းလူနိုင်ငံမျိုးတော်မှာရင်းငံကိုမတွောသူဘာလို့လဲဆိုကြားကန်ကြီ
းသိပ္ပံနည်းပညာအစီအစဉ်မှာရန်ကုန်မြို့ရေရောက်သုံးဆွဲမှုအကြောင်းဆွေးနွေးတာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှိရဲ့အပေါ်မပြည့်မတ်ဤတန့်စင်တဲ့ကိုဝင်းခန့်မောင်တို့ကအကောင်းဆုံးတင်ပြထားပါတယ်ခင်ဗျာ
တရုတ်နယ်လက်တွဲလုတ်ကင်လာတဲ့မြန်မာအတွက်အကျိုးမြတ်ရမလားဆိုတဲ့ခေါင်းစဉ်နဲ့ဥမြင့်ကအော်တိုဘာလ31ရက်နေ့မှာရေးထားတာကို South China Morning Post ရဲ့ scmp.com စာမျက်နှာမှာဖတ်ရပါတယ်။တရုတ်ကထောက်ပံ့ပေးထားတဲ့အငင်းပွားပွဲမြစ်စုံစဲစီမံကိန်းကို2017တုန်းကမြန်မာကဆိုင်းငံ့ခဲ့ပေမဲ့နောက်ပိုင်းကျတော့အကြီးစားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာတရုတ်နယ်ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။တရုတ်ရဲ့ကပလန်းစီမံကိန်းမှာမြန်မာရဲ့ပါဝင်မှုအပေါ်မှာပြည်သူတွေကအယုံကြည်ရှိလာဖို့အတွက်အစိုးရတာဝန်ရှိသူတွေကကြိုးစားနေတဲ့တစ်ချိန်တည်းမှာပဲဒီလိုတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကနေအတိအချာအကျိုးမြတ်ရဖို့တော့လိုအပ်မယ်လို့ထောက်ပြထားပါတယ်။မြစ်ဆုံစီမံကိန်းထက်တောင်မှတရုတ်မြန်မာစီးပွားရေးစင်ကြံလန် CMEC ကပို့ပြီးတော့ဆွေးနွေးရတယ်လို့မြင်ကြသူတွေလည်းရှိတယ်လို့ဆိုပါတယ်။ကမ္ဘာလန်းစီမံကိန်းနဲ့ဆက်စပ်နေတဲ့ CMEC စီမံကိန်းအတွက်ကမ္ဘာတစ်ဝန်းနိုင်ငံတွေကဖြစ်ရတဲ့ပုံမှာသင်ခန်းစာယူပြီးတော့မြန်မာနိုင်ငံအနေနဲ့ဘယ်လိုရှေ့ဆက်တွန်းနိုင်မလဲဆိုတာကိုရှုပ်ထွေးတဲ့ကိစ္စတွေအတွက်ပြက်သားတဲ့ဆုံးဖြတ်ချက်တွေမြန်မာအစိုးရအနေနဲ့ချမှတ်ရလိမ့်မယ်လို့ဆိုပါတယ်။ CMEC ကြောင့်ကမ္ဘာလန်းစီမံကိန်းကြံ့ကြာမှုဟာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်နိုင်တယ်လို့အထူးသဖြင့်ရင်းနှီးမြှုပ်နှံလူသူတွေရဲ့ယုံကြည်မှုကျဆင်းလာနိုင်တယ်လို့လည်းဆိုပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်မြန်မာရဲ့ပါဝင်ဆောင်ရွက်မှုကတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းအမြန်လှုပ်ဆောင်မှုကူညီရာရောက်တဲ့ဆိုပြီးတော့မြန်မာအတွက်ရောဘလို့အကျိုးရလဒ်မျိုးရမလဲဆိုတာကိုဆောင်းမရှင်ကမေးခွန်းထုတ်ပါတယ်။တိုင်းရင်းသားဒေသတွေကိုဖြတ်တန်းပြီးတော့လှုပ်ဆောင်ရတဲ့ CMEC စီမံကိန်းကတိုင်းရင်းသားတွေရဲ့နေရက်နဲ့နေထိုင်မှုကိုမထိခိုက်စေဖို့ဥပဒေတွေတရားစမ်းမဖို့လိုရဲလို့လည်းဆိုပါတယ်။ကမ္ဘာလမ်းဖောက်ပြီးရင်တရုတ်ပြည်ကပစ္စည်းတွေမြန်မာနဲ့ဈေးပြိုင်ပြီးတော့ဝင်လာတဲ့အခါမှာမြန်မာစီးပွားရေးနဲ့ဆက်မှုလုပ်ငန်းတွေအပေါ်မှာမထိခိုက်စေအောင်လို့ပြတ်တမှုရှိတဲ့အကုန်သွေးအစီအစဉ်ရှိဖို့တရုတ်နဲ့ညှိနှိုင်းထားတယ်လို့လည်းပြောပါတယ်။ CMEC စီမံကိန်းအတွက်ကုန်ကျစရိတ်နဲ့အမြတ်ဘယ်သူတွေကဘလောက်ရပြီးတော့ဘလောက်ကုန်ကျခံမယ်ဆိုတာကိုတိကျတွက်ချက်ထားဖို့လိုမယ်လို့လည်းဆိုပါတယ်။အစိုးရနဲ့သတင်းမီဒီယာဆက်ဆံရေးကြဆင်းလာတဲ့အတွက်လဲ CMAC လိုမျိုးကြီးမားပြီးတော့ရှုပ်ထွေးတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအနေနဲ့စုံစမ်းထောက်လှမ်းပြီးတော့ပြည်သူတွေအတွက်သတင်းချပြတာမျိုးသိပ်ပြီးတော့မလုပ်နိုင်ဘူးလို့လဲဆိုပါတယ်။တရုတ်ပေါ်မှာတအားမီခိုတာမြန်မာပေါ်မှာတရုတ်လွှမ်းမိုးတာအဖြစ်မခံဖို့လိုရဲလို့လဲဆိုပါတယ်။တိုးတက်မှုရဖို့တရုတ်နဲ့မြန်မာအနာပါတ်တွေပူးပေါင်းပြီးတော့ဆောင်ရွက်ရလိမ့်မယ်လို့လဲဆောင်းမရှင်ကရည်ထားတာကိုကောင်းတော့တင်ပြလိုက်ရပါတယ်ရှင်။
ရိုဟင်ဂျာတွေတောင်မကဗုဒ္ဓဘာသာတွေလည်းရခိုင်ပြည်နယ်မှာတိုက်ခိုက်ခံနေရတယ်ဆိုတဲ့ကောင်းစဉ်နဲ့ဂျိုနာသန်ကော့ဗစ်ကအောက်တိုဘာ31ရက်နေ့မှာရေးသားထားတာကို fp-reg.onecount.net မှာဖတ်ရပါတယ်။နောက်ဆုံးဖြစ်ပွားနေတဲ့တိုက်ပွဲတွေကမြန်မာစစ်တပ်ကိုအထိနာစေတယ်လို့ရေးထားပါတယ်။လွန်ခဲ့တဲ့6လမှာရခိုင်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်လာတယ်လို့ဆိုပါတယ်။တပ်မတော်နဲ့ဒေသခံတပုံတွေကြားတိုက်ပွဲတွေကြောင်းကြီးကြမှာစိုးရိမ်နေတဲ့အတွက်မှောင်လိုက်အပြေမထွက်ရတဲ့အကြောင်းဒေတာကန်တယောက်ပြောထားတာကိုကိုကဖော်ပြထားပါတယ်2012ခုနှစ်ကစပြီးဘာသာကြားအတိုင်းဝိုင်းနှစ်ခုကြာပြည်ပခဖြစ်ရာကမတည်ငြိမ်မှုတွေစခဲ့တယ်လို့ဆိုပါတယ်2016-2019ခုနှစ်မှာလဲရိုဟင်ဂျာတွေပေါ်တက်မတော်ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်လာပြီးရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတယ်လို့ပြောပါတယ်မြန်မာပြည်ပြည်ပကလူတည်နေတဲ့အကြမ်းဖက်ဖြစ်ရာကရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့တက်မတော်တို့ဒီနှစ်စောပိုင်းကတိုက်ခိုက်လာခဲ့တယ်လို့ဆိုပါတယ်2015ခုနှစ် NLD အာဏာရလာတဲ့အခါမှာလဲရခိုင်အများစုရဲ့ဆန္ဒကိုစန့်ကျင်ပြီးရခိုင်မဟုတ်တဲ့ဗမာကိုပဲ ရခိုင်ပြည်နယ်ဝင်ကြီးချုပ်အဖြစ်ခန့်လိုက်တဲ့ကိစ္စကိုလည်းထောက်ပြထားပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူရင်နဲ့စိတ်ကမ်းမှာလည်းတရုတ်နဲ့စီးပွားရေးလုပ်ငန်းကိုဆောင်ရွက်နေတယ်လို့ဆိုပြီးဒေသခံတွေကိုတိုက်ရိုက်ပေးမဲ့အစားဒီစီမံကိန်းတွေလုပ်ခွင့်ပေးခဲ့တဲ့အတွက်နစ်နာကြေးကိုတရုတ်ကမြန်မာအစိုးရကိုပဲပေးနေတယ်လို့ဆိုပါတယ်။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူညီချက်၄နှစ်ပြည့်ချိန်မှာဒီစာချုပ်မှာမပါဝင်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကတော့ချင်းချောက်မှုတွေတိုက်ပွဲတွေဆက်လုပ်နေစေလို့ရှင်းထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရကတော့ရိုဟင်ဂျာတွေနေရာရင်းကိုပြန်ဖို့လုံခြုံတဲ့အခြေအနေမှာရှိတယ်လို့ပြောနေတာကိုကိုးကားဖော်ပြထားပါတယ်။သတင်းချက်လက်ရယူဖို့ခက်ခဲတာကြောင့်ရခိုင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတယ်ဆိုတာလူတွေသိတဲ့တလို့မသိကြဘူးလို့ရခိုင်ကွန်မရှင်ဆိုင်ရာတန်အမတ်Miss Vanden SM ကိုကိုးကားပြီးရေးသားထားပါတယ်မြန်မာနိုင်ငံကဒုက္ခသည်အရေးအတွက်အတိအကျသိရဖို့ကလည်းခက်တယ်လို့စောင်းပါရှင်ကရေးထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
တော်ရခင်ဗျာရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့ရင်းနဲ့အဖြစ်ခက်ရက်စရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီကျန်တဲ့လိမိဖြစ်ခန္ဓာကိုယ်တော်လက်မှတ်ထိုးချတဲ့အဖွဲ့ပြီးစုံစုံလေးလေးမတက်နိုင်ခဲ့တဲ့အထိအခုအစ်တွေလည်းကြုံခဲ့ရပါတယ်။လိမိတာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။ဒီအမေရိကန်တိုင်းရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနေ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဖို့တခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလတ်တန်းစီစဉ်ပို့ချပေးတဲ့ American Style EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ။
Idiom အသုံးက
take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ S O M E O N E someone ကတော့တူတယောက် F O R for ကအတွေ့A ကတခုတခါတခြင်း R I D E ride ကစီးဖို့ဆိုတော့ subscribe ခွင့်ရဲ့တိုက်ရိုက်အသေးပေကတော့လူတူဦးတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ခိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမေးဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ idiom အတုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကျွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုကြတယ်ဖြစ်နေပါလေခုခေတ်မှာတော့တခါတည်းကနောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနေပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီးကြော်ရှုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used carI paid more than it's really worth.
ကျွန်တော်အဲ့ဒီဒီဘက်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတွေကျွန်တော်ပူပေးလိုက်ရတယ်လေးလို့ဒီပြရပါလေ။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့စိတ်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom atou ya belu pyo mle
take someone for a ride
lu pyo lu ya ba de eda ka ro tikri mle tin pya ke de idiom atou me phit ba de
Tolala Tanya American Style Manake English Satanza Pipare, Kusalapi, Mudwi Ganago Nasi Yabame, Kachim Mudami Rigore, Gonzamu Swanego, Yunji Dugaro, Kachin Lunga Mudami, La Pinan Sam on Pipare, Nebuatri, Imedrigo, Accounted Ponangere Sure, La Pinan Sam Ongo, Vioi Mima Baya Studio Ma Twist, Mimiantare, Masumonga, Tidre Mudami Ganama Tisatara Nasin Chuakme.
Cause it only serves to make me more determined to achieve my final goal.
Bureau of the Civil Society Organizations in Women's Empowerment ဆိုပြီးတော့မှာဒီကချင်စစ်ဆောင်စခန်းတွေပေါ့နော်အထူးသဖြင့်မိုင်းကြရံမှာရှိတဲ့ဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သွားပြီးတော့မှလေ့လာခဲ့တယ်လေ့လာပြီးတော့မှစာအုပ်စာတမ်းတစ်ခုပြုစုခဲ့တယ်လို့သိရပါတယ်ဆိုတော့အဲ့ဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အထူးသဖြင့်ကချင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နောက်ပြီးတော့သူတို့ရဲ့လုံနိုင်ဇွမ်းပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စာတမ်းတစ်ခုပြုစုဖို့နန်းလဖိုင်နေနဲ့ဘလို့များစိတ်ကူးရခဲ့တာပါလဲရှင
်ဟုတ်ကဲ့ကျမဒီဟာကိုမပြုစုခင်ပေါ့နော်ကျမစဉ်းစားတယ်ဒီစစ်ပွဲပရိခါနဲ့ပတ်သက်ပြီးတော့ကျမလည်းတကယ်စိတ်ဝင်စားတယ်အဲနောက်ပြီးတော့ဒီကျမတကယ်ပဲဒီ research လုပ်ဖို့အတွက်စဉ်းစားတဲ့အချိန်မှာဒီစစ်ပွဲပရိခါကလူတွေတော်တော်များများကိုလည်းဒုက္ခရောက်စေတယ်သူတို့မှာပေါ့နော်လုံခြုံရေးမရှိတော့ဘူးဘဝအာဂမခံချက်မရှိတော့ဘူးပေါ့နော်ဒါပေမဲ့ဒီစစ်ပွဲကနေပဲပေါ့ဒီအမျိုးသမီးတွေကျမတို့အဲကချင်မျိုးသမီးတွေစစ်ဆောင်မျိုးသမီးတွေသူတို့ရဲ့မျောလင့်ချက်ရှင်တန်းအောင်သူတို့ဘာတွေလုပ်နိုင်ကျေးဇူးလို့လို့ဆောင်နိုင်တဲ့ဆွမ်းအင်တွေရှိသလားလဲဆိုရဲဥစ္စာနဲ့ပတ်သက်ပြီးတော့ကျမအဲ့စိတ်ကူးလေးနဲ့လုပ်ခဲ့တာဖြစ်တယ်။အမျိုးသမီးတွေကပေါ့နော်ဒီပရိပခနဲ့ကြုံတွေ့လာတဲ့အချိန်ပေါ့သူတို့မှာအများကြီးဒုက္ခရောက်တဲ့ဥစ္စာတွေရှိအဓိကအားဖြင့်တော့ဒီ gender based violence ဆိုရဲခေါ်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံခြင်းနဲ့ပတ်သက်ပြီးတော့သူတို့ခွဲခြားဆက်ဆံခံရတာရှိရဲ့နောက်ပြီးကြတော့ပရိပခဖြစ်ပြီးတော့ထွက်ပြေးရတဲ့အချိန်လဲပေါ့မိသားစုနဲ့ပြေးရတယ်ပေါ့နော်များသောအားဖြင့်နောက်ပြီးကြတော့သူတို့မှအဲ့ဒီအချိန်မှာပဲသူတို့အတွက်ဒီမိသားစုကိုယ့်ရဲ့မိသားစုစားဖို့အတွက်လဲစားတော့ဖို့ရှာရတယ်ပြီးတော့မိသားစုလုံခြုံရေးအတွက်လဲအာကိုကလုပ်ပေးရတယ်ဒါတွေအကုန်လုံးကသူတို့အတွက်အသက်ဖြစ်နေရဲ့ပေါ့နော်ကျမတို့ဒီကချင်အမျိုးသမီးတွေကတကယ်တမ်းကျတော့ဒီပရိပခနဲ့ကြုံတွေ့လာရတဲ့အချိန်မှာသူတို့မှာဒီလို responsibility ယူရတဲ့အချိန်မှာသူတို့မှာသူတို့တကယ်ပဲမလုံနိုင်ဘူးလို့ထင်ထားခဲ့တဲ့အရာတွေကိုလုံနိုင်ခဲ့တဲ့အရာတွေကိုကျမတကယ်ပဲသိချင်လို့ပေါ့နော်။နောက်ပြီးကျတော့ဒီအမျိုးသမီးတွေကဒုက္ခတွေစခန်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ပါဝင်တယ်ဆိုတော့ပါဝင်နေတဲ့အမျိုးသမီးတွေတကယ်ပဲသူတို့ဘဝအတွက်သူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်ဘလို့အကျိုးရှိတဲ့ဥစ္စာတွေသူတို့လုပ်နိုင်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ကျွန်မတကယ်ပဲသိချင်လို့ပေါ့နော်ဒီလိုစာရန်ပြုစုခဲ့တာဖြစ်ပါတယ
်ဒီကချင်စစ်ဆောင်စခန်းကြီးအထီးကိုကိုယ်တိုင်သွားပြီးတော့ကွင်းဆင်းပြီးတော့လေ့လာခဲ့တယ်ပေါ့နော်အဲ့ဒီထဲထဲမှာမှဒီမန်ဂျာယန်ကိုကိုယ်တိုင်သွားပြီးတော့သွားခဲ့တယ်အဲ့လိုကိုယ်တိုင်သွားကွင်းဆင်းပြီးတော့လေ့လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနေ့စဉ်လူမှုဘဝတွေနောက်သူတို့လုပ်နိုင်စွမ်းရည်ရှိနေတဲ့ကိစ္စတွေကိုသွားပြီးစုံစမ်းတဲ့အခါမှာသူတို့အတွက်ဘလူးစိန်ခေါ်မှုတွေရှိနေရဲဆိုတာကိုတွေ့ခဲ့ရလဲ။နောက်သူတို့မှာဘလူးခက်ခဲတွေရှိနေတယ်ဆိုတဲ့ဟာကိုရောမြင်ခဲ့ရပါလဲရှင်
။ဟုတ်ကဲ့။မိုင်းဆောင်ရောင်ဆိုတဲ့မြို့ကပေါ့နော်။ဒီ KIA control area ဖြစ်တယ်ပေါ့။ KIA ထိန်းချုပ်တဲ့နယ်မြေဖြစ်တယ်။ဒုက္ခသည်စခန်းနှစ်ခုထဲမှာကျမကဒီပါကထောင်းဒုက္ခသည်စခန်းကိုရွေးရပေါ့။အဲ့ဒီစခန်းကလူ3500လောက်ရှိရ။ဆိုတော့ကျမကအဲ့ဒီမှာအင်တာဗျူးတော့လူ50လောက်ကိုအင်တာဗျူးပြီးတော့ကျမဒီresearch လုပ်ခဲ့ရပါတော့ကျမဒီလိုမျိုး focus group တွေ interview တယ်နောက်ပြီးကြလူတူတယောက်ချင်းနောက်ပြီးကြဒီ case study နဲ့နောက်ပြီးကြအမေအဖေနဲ့ပြီးတော့ဒီသူတို့ကိုတကယ်ပဲ training ပေးတဲ့ဒီ CSO တွေကို interview ပြီးတော့ကျမလုပ်လာခဲ့ရပေါ့ကျမသွားလေ့လာတဲ့အချိန်မှာတော့ဒီ3ခုပေါ့နော်တွေ့ခဲ့တယ်တစ်ခုကဒီကျမရေးနဲ့ပတ်သက်ပြီးတော့အဲသူတို့ရဲ့အမြင်တွေနောက်ပြီးကြတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီသူတို့အာလောက်ကင်နိုင်တဲ့စွမ်းအင်တွေနောက်ပြီးတော့ပညာရေးနဲ့ပတ်သက်ပြီးတော့သူတို့သိလာတဲ့အမြင်တွေကိုကျွန်မတွေ့ခဲ့ဥပမာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့သူတို့ပို့ပြီးတော့
independent ဖြစ်လာတယ်သူတို့ကိုသူတို့တကယ်ပဲဒီစီးပွားရေးလုပ်မဲ့ပေါ့နော်ဒီ camp ထဲမှာပဲဖြစ်စေစီးပွားရေးလုပ်မဲ့အခွင့်အလမ်းလေးတွေကိုသူတို့လေးလာတင်ယူနိုင်ခဲ့တယ်နောက်ပြီးကျတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ကြီးကျန်တာဆိုတဲ့ဥစ္စာကိုသူတို့တရားလေးကိုသိခဲ့တယ်နောက်ပြီးကျတော့ဒီ decision making တွေကိုလည်းပေါ့နော်သူတို့အိမ်ထဲမှာရောကိုယ်ပတ်ဝန်းကျင်မှာရောသူတို့ပို့ပြီးတော့တည်လာခဲ့အဆောင်ကဆိုရင်ဒီပညာရက်တွေကဒီ CSO တွေမလာသေးခင်သူတို့ဘာမှသိရမဟုတ်ဘူးသူတို့ကဟိုးဘက်ဒီတောတွေတောင်တွေမှာပဲနေတဲ့အမျိုးသမီးတွေဆိုတော့ဒီဒါတွေကိုသူတို့မသိခဲ့ဘူးပေါ့နော်ဒါပေမဲ့ဒီ CSO တွေလာပြီးတော့သူတို့ training ပေးတယ်နောက်ကြလိုအပ်တဲ့ပစ္စည်းတွေဆောင်ရှောက်မှုတွေပေးတဲ့အတွက်ကြောင့်မလို့သူတို့ဒါတွေကိုလေ့လာခဲ့တာတွေကိုတွေ့ခဲ့ရတယ်ပေါ့နော
်အဲ့တော့နန်းလပိုင်သူတို့မေးတဲ့အခါမှာသူတို့ကိုနိုင်ကလည်းသူတို့ရဲ့လေ့လာတင်ယူခဲ့တဲ့ဟာတွေနောက်သူတို့ပို့ပြီးတော့မှသိနားလည်ခဲ့ရတဲ့ဒီပညာရက်တွေအသိပညာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အခုဒီမျိုးသမီးတွေကနေတစင်ဘလို့ပြန်ပြီးတော့မှဒီအကျိုးပြုလုပ်ငန်းတွေကိုပြန်လုပ်ဖို့သူတို့စိတ်ကူးတွေရှိလဲဆိုတာကိုပြောပြခဲ့တာရှိလားအဲ့ဒါလည်းနည်းနည်းပြန်မျှဝေပေးပါအောင်ရှင်
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့မှာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့အခွင့်အလမ်းတွေကိုအတိုင်းအတာတစ်ခုဒီလုပ်နိုင်ခဲ့ပါတော့ဟို income အများကြီးမရပေမဲ့ဒါပေမဲ့သူတို့ဒီနေစဉ်ဘဝရှင်တန်းရေးအတွက်ပေါ့နော်တစ်ခုခုလှုပ်ရမယ်ဆိုတဲ့ဥစ္စာကိုသူတို့သိပြီးတော့တကယ်ပဲဒီဥပမာစက်ပြားလေးလှုပ်တာဖြစ်ဖြစ်သို့မဟုတ်ဒီရက်ကန်ရက်တာလေးနဲ့ဖြစ်ဖြစ်ပေါ့ကိုယ့်ရဲ့တနိုင်တစ်ပိုင်းစာစီးပွားရေးကိုသူတို့လုပ်နိုင်ခဲ့တယ်နောက်ပြီးကျတော့ဒီအမျိုးသမီးအခွင့်အရေးကိုလည်းသူတို့အဆောင်ကဆိုရင်နားမလဲဘူး။ကျမတို့ကချင်တွေကယောက်ျားတို့ပဲဦးထိတ်ထားရမယ်ဆိုရဲရိုးရအစင်လာကနေလာတဲ့အတွက်ကြောင့်မလို့ဒါတွေကိုအော်အမျိုးသမီးအခွင့်အရေးတွေလည်းရှိပါလား။ကိုကလည်းတကယ်ပဲဒီဆုံးဖြတ်ချက်တွေကိုချနိုင်ပါလားဆိုရဲဥစ္စာတွေကိုနားလည်းသဘောပေါက်ခဲ့တယ်။ကိုကိုမတရားလုပ်တဲ့ဥစ္စာတွေနောက်ပြီးကျတော့အနိုင်ထက်နှင်းပြတဲ့ဥစ္စာတွေကိုလည်းကိုကပြောဆိုလာဖို့အတွက်တတိရှိလာတယ်ပေါ့နော်။နောက်ပြီးကျတော့အဲ့ဒီတတိရှိလာရုံတည်းမကဘူး။ကိုယုံကြည်မှုတွေရှိလာရုံတည်းမကဘဲနဲ့ပေါ့နော်။ဒီပတ်ဝန်းကျင်မှာရှိတဲ့အမျိုးသမီးတွေကသူတို့စုစည်းပြီးတော့သူတို့ဒီအဖွဲ့အစည်းတသေးလေးပေါ့နော်။ဒီ camp ထဲမှာသူတို့လှုပ်လာနိုင်ခဲ့ဒါပေမဲ့အခုကျမဒီစာတမ်းပြုစုတဲ့နောက်ပိုင်းမှာဗာတွေ့ရလဲဆိုတော့ဘလို့ဖြစ်လဲဆိုတော့ဒီအသိပညာရတယ်ကိုယ့်ရဲ့အမျိုးသမီးအခွင့်အရေးတွေကိုသိရှိရဲဆိုပေမဲ့ကိုယ့်ရဲ့အိမ်ထဲမှာသို့မဟုတ်ပတ်ဝန်းကျင်မှာကဆုံးဖြတ်ချက်ချနိုင်ဖို့အတွက်အဆင့်ကိုပေါ့အဲ့ဒီမှာ limitation တွေရှိနေတဲ့အရာကိုတွေးခဲ့ရတယ်ပေါ့နော်။နောက်ပြီးတော့ဒီဒုက္ခဒက်စကန်ကော်မတီမှာလည်းအရေးအတွက်အရာပါဝင်မှုလည်းနည်းနေသေးရဲ့။နောက်ပြီးတော့တကယ်ပဲဆုံးဖြတ်ချက်ချတော့မလားဆိုတဲ့အချိန်မှာလည်းသူတို့ကိုဆုံးဖြတ်ချက်ချခွင့်မပေးသေးတဲ့အချိန်တွေမျိုးတွေရှိနေသေးရဲ့ဥစ္စာကိုတွေးရတယ်။အဲအကြောင်းမလို့ပေါ့နော်။ကျွန်မပြောချင်တာကဒီအရက်ဘက်လူမှုအဖွဲ့အစည်းတွေပေးတဲ့တင်ဒန်းတွေအထောက်ပံ့နေတဲ့တင်မရပဲနဲ့ပေါ့နော်အပြင်မှာရှိရပတ်ဝန်းကျင်ဘက်ကလည်းပေါ့ပိုးမှုရှိဖို့လိုတယ်ပေါ့နော်အဲဒါကြောင့်မလို့အကုန်လုံးလက်တွဲပူပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော
်အဲနောက်တစ်ခါအနေနဲ့ဒီမိုင်းချယန်ကရှိတဲ့ကချင်စစ်ပြေးစစ်ကြောင်ဒုက္ခသည်စခန်းကိုကိုယ်တိုင်လည်းသွားပြီးတော့လေ့လာခဲ့တယ်ဒီစာတန်းကိုဖတ်ရှုလေ့လာရတဲ့ဒီပုံကိုယ်ဒီအနေနဲ့ပေါ့နော်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးအလျောက်ဒီနောက်ပြီးတော့အမျိုးသားဆိုရင်လည်းအမျိုးသားအလျောက်နောက်ခေါင်းဆောင်မိုင်းနေတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအဖွဲ့အစည်းတွေအတွက်ပေါ့နော်ဒီစာတန်းကနေပြီးတော့တဆင့်ပေါ့နော်ဒီအချင်းမျိုးသမီးတွေရဲ့ကိုစားဘယ်လိုသတင်းစကားမျိုးတွေပါနိုင်မယ်လို့မျှော်လင့်တယ
်ဟုတ်ကဲ့ပါ The Role of Civil Society Organization in Women Empowerment ဆိုတဲ့စာအုပ်လေးကိုပေါ့နော်ကျွန်မတကယ်ပဲအဲ့ဒီပါကထောင်ဒုက္ခဒက်စကန်မှာတွားပြီးတော့လေ့လာခဲ့ပြီးဒီစာအုပ်လည်းထွက်ခဲ့ပြီးပေါ့နော်ဒီစာအုပ်လေးကိုထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာတွားပြီးတော့ရှာလို့လည်းရတယ်ပေါ့နော် online မှာလည်းကြည့်ရှုလို့ရတယ်ပေါ့နော်ဒီစာအုပ်လေးอ่ะဆိုရင်တကယ်ပဲအသိပညာပေးရစာအုပ်လေးပေါ့နော်ကျမတို့ဒီကချင်ပြည်နယ်မှာရှိတဲ့ဒုက္ခတွေအမျိုးသမီးတွေရဲ့ဘဝကိုပူဆန်းလာမယ်ပို့အတွက်ရဲ့နောက်ပြီးကျတော့ဒီအခုလာမယ့်မျိုးဆက်တဲ့အမျိုးသမီးတွေအတွက်လည်းခွန်အားဖြစ်စေမယ့်စာအုပ်လေးလို့ကျမယုံကြည်ပါတယ်ဒီစာအုပ်လေးကဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝအကုန်လုံးကိုလွှမ်းခြုံထားတာမဟုတ်ပေမဲ့ပေါ့နော်သူတို့အတွက်ဒီရှေ့ဆက်ဖို့အတွက်ခွန်အားပေးနိုင်မဲ့စာအုပ်လေးလို့လည်းမျှော်လင့်ပါတယ်ကျမတို့ကချင်ပြည်နယ်မှာရှိတဲ့ဒုက္ခတဲ့စခန်းတွေမှာနေနေကြတဲ့အမျိုးသမီးတွေအားလုံးသူတို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာနဲ့အားလုံးအိမ်ပြန်နိုင်ကြပါစေလို့ကျမဆုတောင်းပါတယ်Cause it only serves to make me more determined to achieve my final goal. And I come back even stronger.
Masumo Tinsatare, Mutmikana season go nothing gera piparegu celebi, deeper tip and nibinya season ma, young muji or don't swim ujao, Mio y Sanya Johnji the Umi Dingo, Dog him Mutaga, Swinny, Timpia Tarago, nothing, Chiba, Kmia.
Jangong Ludu Tavala, Miko, don't swim yare, Mio y inipite, ye do singing only, Jala ran at you. Ying and Rue Wanalu, Piet Ware, Dundry, Niala Nibare, D. Dundry, a chini pian gong on, don't name Madala. Yau ye ye dui gong on, Balu Tainting name Madame. Yamaning a ye yimmy comedy, Andrew RCA, Miao ye sang at Jambi, Umian Dingo, Minyan B, Jambia, Bimala. Miao ye who Yangoma, a chini solare, Sao, a chini pian gong on, Lulu Yaba, the Lassia.
Nearly the same as the United States,
ဒီကြာတူရလာကျင်းသမားကိုဒီတွင်းရမှတ်တမ်းယူခိုင်းဒီဘလောက်တူတယ်တွင်းကျေဘလောက်လဲဒီလမလာနလမလာချောလမလာအနေပြီတူတာအနေပြီတူလေပြီးနေရာလာတရားလာသုံးလာဒီပိုက်စကားရေးစီဒီဝင်တဲ့စကားချက်ရတာဘယ်နှပြီလဲဟိုရေဝင်တဲ့စကားအထူးကဘယ်နှလမဆယ်လဲမှာဆယ်ပြီလားဆန်ငါးပြီလားဒါဒီကိုကပြီးချဖို့တွေ့ဘူး ကျွန်တော်လုံလောက်အဲ့လိုလုပ်ခဲ့တယ်။အဲဒီလုပ်ခဲ့တဲ့နေရာကြီးကျတော့အဲ့လောက်ကိုမလုပ်ကြဘူး။မလုပ်တော့တဖို့ဘူးဖြစ်နေတော့ဒီတော့သုံးဆွဲတဲ့လူကိုဘယ်လိုလုပ်ပညာပေးမလဲဆိုတော့ကျွန်တော်ပြောသလိုပဲဟိုနားလေတဲ့လူတွေပညာရှင်တွေဒီလုပ်ငန်းကိုမှလုပ်နိုင်တယ်၊ဇလာဘူးတွေပညာရှင်တွေပါဝင်ပြီးတော့မှပညာပေးသေးတယ်လုပ်ရမယ်အစားပြုရမယ်။အဲဒီကလေးတွေကြောင်းတွေရက်ွက်တွေအောင်လုပ တို့ကသိလာပြီဟာဒါဆိုတို့ရဲ့အကြီးကြီးတာပါလားအဲ့ဒါကိုယ့်အိမ်ရဲ့ရည်တွင်းသားမှာဘေးအိမ်ကနေပြီးတော့သူပါလုပ်လေကိုယ့်အိမ်ကတော့မြင်းနေစာမှာရည်တွင်းတူးထားတယ်နောက်တိမ်ရဲ့နောက်ဝေးပြင်းနေသူကအင်နာချင်းတူးနေကိုယ့်ရည်တွင်းမှာကြားလာရင်ထိခိုက်နိုင်တယ်လေအဲ့ဒါဆိုရင်ကိုကသိထားအောင်လေနည်းနည်းဒီကြိုတင်ပြင်ဆင်မှုတွေလုပ်တင်လာချင်းလုပ်အောင်ပေါ့သူ့ကိုသွားပြီးတော့ကွန်ပလိန်လို့ရောပြောတာဒါလို့ဥပဒေမှမရှိဘူးလေကျွန်တော်ဘောင်ကယူမှာမရောရည်ဥပဒေအခုမှလုံတုံးတိုင်းလုံးဆိုတော့ဘောင်ကယူမှာရည်ရည်တူးချင်တာတူးထုတ်ချင်တာထုတ်အဲ့လိုမျိုးလူတိုင်းနဲ့လည်းရှိနေတာဟုတ်အဲ့တော့ခုနတုံးတဲ့လူတွေတွင်းတဲ့လူတွေကိုဒီလိုမျိုးတွေလုတ်တာတော့အသိချင်းတွေလုတ်ပြရမယ
်ဒါရန်ကုန်နဲ့ပတ်သက်ပြီ
းရန်ကုန်နဲ့ပေါ့ရန်ကုန်ကနေတော့အတူတူပဲမန္တလေးဆိုပူဆိုးသေးတယ်
မြန်မာနိုင်ငံတဝန်းလုံးမှာတတိထားမှာပေါ့နော်အကုန်လုံးတ
ည်တာဘိုးတတိထားတဲ့နေလူတွေကဘာလို့တတိမထားလဲဆိုတော့မြို့ရံမြန်မာမမြင်ရတော့ညီနဲ့ဒီတောင်မှအမတ်တမဲတစ်ခါနေနေနေတာပဲဟိုချောင်းနေမြောင်းနေတယ်မှာတော့စစ်တီဝင်လာတယ်ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့ဟို SC ရီစိုးတွေရမားချောင်းနေကြတယ်ချင်းနေနေဝင်နေ ERB ရဲ့တဆက်စီးတယ်အဲ့ဒီမှာမှရီတွေရောင်ပြောင်းလာတော့မှတည်တယ်ဒါတောင်မြေပေါ်ကြီးက visible နော်မြော်ရာ invisible မမြင်နိုင်တဲ့ကြီးဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲဘယ်လိုလုပ်ထိန်းသိမ်းမလဲဆိုတာသုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုတာတွေတွေ့ခဲ့မှုတွေ
ဥမြင့်သိရင်ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရခြင်းနောက်တစ်ပတ်မှာတွင်ပြန်ဆင်ကြအောင်ပါခင်
တော်ကပြတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်။ VOA American တကအခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာစီစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15.3 ည၊လိုင်းဒိုမီတာ25 kHz 17.3 ည၊လိုင်းဒိုမီတာ32 kHz 653ကနေပြန်လည်နားဆင်နိုင်ပါတယ်။ဂရဒီနေမနက်ပိုင်းနောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
။IS အစွန်းရောက်ပါဒီဘက်ကသူတို့ရဲ့ခေါင်းဆောင်တွေအမိကိုကြီးညာလိုက်ပြီးနောက်တည့်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူဘသူဆိုတော့ကျွန်တော်တို့အတိအကျသိပါတယ်လို့တောက်ကြနေက Twitter မှာရေးပါတယ်။ထိုင်းနိုင်ငံမကောင်းမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အခြားနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာကုန်သွယ်ရေးကိစ္စဟာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပြီးမြန်မာနိုင်ငံပြည်ထောင်လို့ဒီသတင်းပြည်ထောင်ရုံနဲ့ပတ်သက်လို့ဆွေးနွေးဖို့မရှိသလောက်ပဲလို့ခန့်မှန်းထားတဲ့အကြောင်းတန်တမန်သတင်းရင်းမြစ်တွေကိုကိုကာပြီး Writers တွေမှာရေးထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနတောင်နဲ့အလဲပိုင်းအခြားဒေသကြီးရာယာယီလက်ထောက်နိုင်ငံကြီးဝန်ကြီး Alice Wells ဟာနိုမာလာတရနေ့ကနေ9ရက်နေ့ထိထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်မယ်လို့နိုမာလာတရနေ့ရက်စွဲနဲ့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသူကကောက်ဆက်ပစားဒေသကိုတွားပြီးတော့ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေနဲ့တွေ့ဖို့လည်းရှိပါတယ်။ကမ္ဘောဒီးယားလာအိုဆင်မြန်မာနိုင်ငံတို့ကရွှေပြောင်းလူသမားတွေကိုကာကွယ်ပေးနိုင်ရေးပူးပေါင်းလို့ဆောင်သွားကြဖို့သုံးနိုင်ငံပြည်ထောင်ဝန်ကြီးဆင်အစည်းအဝေးမှာတာဝန်ရှိသူတွေသဘောတူလိုက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံ Siem Reap ပြည်နယ်မှာနှစ်ရက်ကြာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူလိုက်တာပါ။သုံးနိုင်ငံရွှေပြောင်းလူသမားတွေကိုကာကွယ်ပေးရေးကိစ္စထိုင်းနိုင်ငံနဲ့ဆွေးနွေးပြောဆိုမယ်လို့ကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကပြောပါရယ်ခင်ဗျာ
။စနေနေ့မနက်ခင်းသတင်းချင်းချုပ်ကိုကိုချော့ချော့သိန်းကညင်ပေးကြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရဲမထော်ပါ။ယင်းဒီညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လို့မယ့်အစီအစဉ်တွေကို light meter second kilohertz 1.63 ည light meter second kilohertz 1.5563ည light meter 25 kilometer 11kilohertz 1.965တို့ကနေအတက်လွှဲပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.